စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဘော်လခဲမြို့နယ်ရွာသိမ်မြို့ကိုစစ်တပ်ကနေပိတ်ဆို့ထားတဲ့အတွက်မြို့ကနေရာနဲ့ချီပြီးတော့ပိတ်မိနေကြပါတယ်။မြို့ကိုပိတ်ထားသလိုမြို့ကန်တချို့ကလည်းကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိဖမ်းဆီးနှိပ်စက်ပြီးတော့စစ်ဆေးမေးမြန်းတာတွေကိုစစ်တပ်ကလုပ်နေတယ်လို့က ရတဲ့လုံခြုံရေးအခက်အခဲတွေရန်ကုန်ကလာတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်။
တိုက်ပွဲတွေနေရာအနှံ့ဖြစ်နေတဲ့ကြားပြည်နယ်မှာဂျွန်လကုန်ပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဟာဗော်ခဲမြို့နယ်ကရွာသစ်မြို့ကိုဝင်ရောက်တပ်ဆွဲနေပါတယ်။တပ်ဆွဲထားတဲ့စစ်တပ်ကမြို့ကိုပိတ်ဆို့ထားတဲ့အတွက်မြို့ထဲမှာပိတ်မိနေကြသူယာနဲ့ချီရှိနေပါတယ်။ခရင်နေလူခွေရီတီထောင်သူကိုပညာကတော့စစ်တပ်တွေပိတ်ဆို့ထားလို့မြို့ကန်900လောက်ပိတ်မိနေတယ်လို့ပြောပါတယ်။
ကျွန်တော်ကဘိုင်းကနေကပိတ်မိတာရှိတယ်ပေါ့နော်အလူရ900လို့ပြောလဲဝင်ရှိပါတယ်အဲ့ဒီပိတ်မိနေတဲ့ကအခုချိန်ထိကရွာပြင်ကိုထွက်ခွင့်စစ်ကောင်စီကပိတ်ထားလေနော်အဲ့ကြောင့်မတ်တဇက်ကန်ပုံစံမျိုးနဲ့တော့ရှိနေပါတယ်ရွာတောက်လျှောက်ပြီးပေါ့မအလုံးမှာစစ်ကောင်စီရှိတယ်စစ်ကောင်စီကလည်းဒီတပ်အားတွေတပ်တွေထားတာဖြစ်ထားတာရှိလို့ပေါ့နော်ဒါလို့ဆိုရွာသားတွေကိုတော့ဒီလိုမျိုးရွာကနေပြေးမထွက်တာတွေတော့ရှိပါတယ်ဒီတဇက်ကန်ပုံစံမျိုးနဲ့ဟိုဖမ်းထားတယ်ပြောခေါ်ထားတယ်ပြောအဲ့လိုမျိုးရှိပါတယ်ဟုတ
်ရွာသစ်မြို့တဝိုက်မှာလည်းစစ်တပ်နဲ့ခင်းဒီပူပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်မျိုးရဲကဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့ကာကွယ်ရေးတပ်တွေနဲ့ပတ်သက်မှုရှိမရှိနှိပ်စက်မေးမြန်းတာတွေလည်းရှိနေတယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်
ရွာတဲကမှာရှိတဲ့ပြည်သူတွေပေါ့နော်တချို့ဘုန်းကြီးကျောင်းမှာခလုံးတဲ့ပြည်သူတွေကိုဒါအပြင်းမထွက်ခိုင်းဘူးပေါ့နော်တစားခံပုံစံမျိုးဖန်ထားတော့ပေါ့နော်အပြင်းတို့လောလောသွားခွင့်မပြုဘူးတချို့အဲ့ဒီခြေရွာသားတချို့ကိုလည်းသူတို့ကဒါဖန်စီနေဆက်တာမျိုးတွေရှိတယ်တော်လိုင်းတပ်ဖွဲ့နဲ့ပတ်သက်လာမပတ်သက်လာစသဖြင့်ပေါ့နော်အဲ့လိုမျိုးသူတို့စစ်စီမိမှန်ပြီးတော့ဖန်စီတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီရတ္တာ300လောက်ကလည်းအဲ့ဒီရွာထဲမှာပဲခံနေမြို့ထဲမှာပဲခံနေတော့ပေါ့နော်စစ်ကောင်စီကပြေးမထွက်တဲ့ဟာမျိုးဖြစ်တယ်ပေါ့နော်
ဒါနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ခြင်းမရှိပါဘူး။ခရီးပြည်နယ်တွေကစီးရီးပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကဖုန်းလိုင်းဖြတ်တောက်တာတွေ၊သွာလာရေးပုံမတင်းကျပ်တာတွေလည်းလုပ်နေပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကလေးကစစ်ကောင်စီတပ်တွေကိုလက်နက်ကင်တော်လှန်နေတဲ့အထက်မှာခရီးပြည်နယ်ဒေသအခေါ်ကရင်နီနယ်ဟာလည်းအပြင်းထန်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာပါပါတယ်။ပြစ်ခတ်တံတွေနေရာအနှံ့ချနေရတယ်လို့ဒေသခံတွေကပြောပြကြပါတယ်ဒီနေ့ဩဂုတ်လ5ရက်နေ့မှာကိုဒီမော့ဆိုမြို့နယ်အရှိချမ်းမှာတနေ့ကုန်နှစ်ဖက်ပြစ်ခတ်တံတွေကြားနေရတယ်လို့အနီးအနားမှာပုံဆောင်နေတဲ့စစ်ဘေးရှောင်အမျိုးသမီးတဦးကအခုလိုပြောပြပါတယ
်နေရာတခါမှမနေပိုက်ပွဲမရှိရမှာတော့ဖြစ်နေအခုတိုက်ပွဲရှိနေရှိနေတနေ့ကုန်ကနေရာတည်ချောင်းမပြတ်တော့တနေ့ရွာနေပြီးတော့သူတို့နည်းနည်းကြီးနေအကလောတားရအောင်နော်
ဒီမော့ဆိုအရှိဘတ်ချမ်းမှာပြီးခဲ့တဲ့ဇူလိုင်လနောက်ဆုံးအပတ်ကတည်းကဒီကနေ့အထိကိုရက်ဆက်တိုက်ပွဲတွေဖြစ်နေတာလို့ပြောပြပါရယ်ဇူလိုင်လထဲမှာဆိုရင်ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ KNDF ကဒီကနေ့ထုတ်ပြန်တဲ့လာချုပ်စည်းရုံးထဲမှာဖော်ပြထားပါရယ်လိုင်ကော်မြို့အနီးတစ်ဝိုက်၊ဖားဆောင်မြို့အနီးတစ်ဝိုက်နဲ့ဘော်ခဲမြို့နယ်ရွာသစ်မြို့တို့အပြင်ကရင်ပြည်နယ်တနောင်ကြီးမြို့နယ်ရာတို့ကျေးရွာတွေဘက်မှတိုက်ပွဲတွေပြင်းထန်ခဲ့တဲ့အကြောင်း KNDF ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ KNDF ပါဝင်တဲ့ပူးပေါင်းတပ်တွေအကြားစစ်တပ်နဲ့နှစ်ဖက်တိုက်ပွဲ33ချိန်ဖြစ်ပွားခဲ့ပြီးတော့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်84ယောက်သေဆုံးသလိုစစ်တုံးပန်း3ဦးဖမ်းဆီးရမိတဲ့အကြောင်းလည်းထုတ်ပြန်ထားပါတယ်။လက်နက်ပစ္စည်းတွေလည်းအများအပြားသိမ်းဆည်းရမိတယ်လို့ဆိုပါတယ်။ဇူလိုင်လအတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှု42ကြိမ်ထက်မနည်းပြုလုပ်ခဲ့တယ်လို့လည်း KNDF ကပြောပါရယ်အဲ့ဒီလိုတိုက်ခိုက်မှုတွေကြောင့်အရသာပြည်သူတွေလည်းထိခိုက်သေးချေရသလိုတပ်ဖြတ်ခံရသူတွေရှိတာကိုလည်းထောက်ပြထားပါရယ်လက်နက်ကြီးတိုက်ခိုက်မှုလေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာနေအိမ်တွေဘာသာရေးအဆောက်အဦတွေစာတင်ကျောင်းနဲ့ဆေးပေးခန်းတွေပါထိခိုက်ပျက်စီးခဲ့တယ်လို့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဇူလိုင်လစစ်ရေးအနှစ်ချုပ်မှာဖော်ပြထားပါရယ်ရှင်